ကချင်ပြည်နယ်မိုးမောင်းမြို့နယ်တော်ဖုံးရံမြို့နယ်ဖွဲ့ဘက်မှာမိုင်းခွဲတိုက်ခိုက်ခံရတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်တုံဟုံးကျေးရွာနီးလယ်လုံးနေတဲ့ရွာသား၅ဦးထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ကချင်ပြည်နယ်ဘက်စစ်ရေးရှင်တွေကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်မှာမိုးမောင်းမြို့နယ်တော်ဖုံးရံမြို့နယ်ခွဲခရယာဝန်လမ်းမပေါ်မှာလုံခြုံရေးယူနေတဲ့မြန်မာစစ်တပ်တွေကိုတုံဟုံးကျေးရွာနီးမန်ဆိုင်လမ်းကွေးမှာမနေ့ကမနေ့9နာရီချိန်မှာမိုင်းခွဲတိုက်ခိုက်ခံရပါတယ်။ဒီလိုတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်မိုးလဲချောင်းနှမ်းမှာလည်းလုံနေတဲ့မိသားစု၅ဦးလက်နက်ကြီးထိမှန်တန်ရန်ရရှိသွားတယ်လို့စုံဟုံးကျေးရွာသားတို့ကအခုလိုပြောပါတယ်
။မင်းညာတမရှိရှိပါနဲ့သူတို့ဒီလုံချုံရေးယူတာပေါ့တုံဟုံးယူတာကိုရောက်လာပြီးတော့မင်းပိုင်ရှိတယ်နဲ့ခုနကြီးချားမှာပေါ့သူပြန်ခေါ်သွားတဲ့ချိန်မှာဟိုအကွိကပားရှိရလေအဲနားမှာဒီမိုင်းတလုံးသူတို့ကျင်းရဲ့ဘက်ကတိုက်တာပေါ့မိုင်းတလုံးခွဲတဲ့အခါကျတော့တို့တို့လည်းအမှန်အမြင်မှဆမတ်ကြီးပါလိပစ်ခွေကပောင်းအောင်မှာဒီတော့ရရှိရလေအဲ့လေဘုမားတဲ့မိသားစုတစုအောင်မှာနေလို့တော့ပေါ့တို့မိသားစု၅ယောက်ရှိတယ်အဲ့ဒါတို့ကအဲကြောက်လို့ဟိုသေးမှာသပုံးနေတာပေါ့ဆမတ်ရှိရှိဘက်ကတို့တို့ပုံးနေတဲ့တင်းကိုဆမတ်ကြီးနဲ့ပြစ်လိုက်တာတဲ့တို့တို့ထိုင်နေတဲ့ဘေးမှာကြာတာပေါ့အဲ့ဒါခွဲတဲ့အခါကျတော့တို့အဲ့မိသားစု၅ယောက်မိနဲ့ဆို၅ယောက်ပေါ့အကုန်လုံးကိုကြည့်တယ်တဲ့အမပူဆိုတော့သူတို့ရဲ့တာကြီးညတော့ဒီပြင်ပါထက်ခါမှာကြည့်တာပေါ့ဟိုတချို့ဟာတွေကပေါင်မှာကြည့်တာတို့လက်မှာကြည့်တာတို့ရှိသေးတယ
်တန်ရရတို့ထဲကစီကိုင်းမှုပြင်းထန်တဲ့လက်ဓမာတူစေကူသားဖို့အခက်ကြုံနေတာကြောင့်တော်ဖုံးရမြို့နယ်ခွဲအခြေဆိုင်မြန်မာစစ်သားတိုက်ရင်မှာပဲစေကူသားဖို့ပြနေရတယ်လို့သူကဆက်ပြောပါတယ်
အေးတာကြီးကပူဆိုးတဲ့ခါကျတော့မနေ့ကသူကအဲ့ဒီ142ကျမစစ်တပ်မှာသွားပြီးမှတကူတဲ့ခါကျတော့သူကနည်းနည်းပေါ့ပေါ့တော့လုပေးလိုက်တာပေါ့ပုံမကိုပြန်သွားခိုင်းတယ်တဲ့မနေ့ကပုံမသွားတဲ့ခါကျတော့ပုံမမလားဟိုဆင်းရင်ကြီးကြီးဖြစ်တဲ့ခါကျတော့တမန်လေးပါလေလဲမရရဘူးပေါ့အဲ့ဒါပြန်ခောက်ခဲတာလေခုဒီနေ့သူတို့အဲ့တော့ဖုန်းရ142မှာသူတို့တာကြီးကိုပြဖို့အဲ့မှာပြန်သွားစီတဲ့
မနေ့ကတော်ဖုံးရံဘက်စစ်ကောင်စီတပ်ကို KIA ကနေမိုင်းနဲ့နှစ်ကျင်းတိုက်ခိုက်ခဲ့ရမှာထိခိုက်ကြဆုံးမှုကတော့မသိရသေးပါဘူးပြီးခဲ့တဲ့ဇွန်လဆန်းမှာလိုင်စာမြို့နီးခရပုံရှိတပ်စခန်းကိုရိုက်ခါပို့တဲ့မြန်မာစစ်တပ်စစ်ရင်တန်းပြစ်ခတ်တိုက်ခိုက်မှုတွေကြုံခဲ့ရတယ်လို့ဒေသခံတွေကဆိုပါတယ်ဇွန်လ30ရက်နေ့ညနေပိုင်းမှာလဲဖားကမြို့နယ်လုံခင်းမှာရဲတပ်ဖွဲ့ဝင်3ဦးကို KIA ဘက်ကဖမ်းဆီးသွားတယ်လို့လုံခင်းဒေသခံလူကပြောပါတယ်
ဖားကလုံခင်းပြည်မှာ30ရင်းဒီအဲ့ဒီနိုင်ငံတော်ကရေတူရောက်ကိုဖမ်းသွားတာပေါ့တော့ဖားကလည်းကာမိုင်းသွားတဲ့လမ်းပေါ်ကိုနန်ရားနဲ့ကြားကြည့်အောင်ရှားကြပေါ့တော့အဲ့ဒီနားလေးမှာတော့ပြည်ရခေါ်သွားသူရဲ့ဥတယောက်လည်းပါတယ်တက်ပြက်တယောက်ပါတယ်ရေသားတယောက်ပါတယ်အလုံး3ယောက်ကိုသူတို့ဒီလုံခင်းရေတက်ခန်းကလုံစခန်းမှုအပြောင်းရှိပေါ့နော်အဲ့ဒီရေတက်မှုအပြောင်းအရှိမှာလိုက်ပို့ပြီးတော့ပြန်လာကြလာပြန်လာတဲ့အချိန်မှာဖမ်းသွားတာပေါ့တော့
အခုလိုရဲသုံးဦးကို KIA ကဖမ်းဆီးခေါ်ဆောင်သွားတဲ့အတွက်နိုင်ငံကြီးရောစစ်တပ်ကုန်းကနေလက်နက်ကြီးနဲ့ပြစ်ကတ်မှုတွေလည်းပြုလုပ်ခဲ့ပါတယ်။လက်ရှိကချင်ပြည်နယ်ထဲမှာကချင်လွတ်လပ်ရေးဖွဲ့ KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားတာမရှိပေမဲ့ပြစ်ကတ်မှုတွေကြိုကြားဖြစ်နေစေလို့ KIA စစ်ဘက်ရာရှိသူဖြစ်သူဘုံမူကြီးကန်ဆောင်ကပြောပါတယ်။
ဒီရပအတွင်းတော့ပြစ်ခတ်တခိုက်မှုကြိုကြားကြိုကြားတော့ရှိပါတယ်နဲ့တက်ပြီးပြည့်ကျဲတော့မရှိဘူးခင်ဗျ
တချင်ပြည်နယ်ဘက်တိုက်ပွဲနဲ့ဖမ်းဆီးမှုဖြစ်စဉ်ကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးပြီးခဲ့တဲ့ဇွန်လ30ရက်နေ့မနက်မှာလဲကချင်ပြည်နယ်မြစ်ကျဉ်းနားမြို့ဝင်20တမိုင်စစ်စည်ရေးဂိတ်ကို KIA ကဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်ရဲတပ်သားတို့နဲ့ရဲတပ်သားတို့သိဆုံးခဲ့ပါတယ်ဇွန်လ23ရက်နေ့ညကလည်းမြစ်ကြီးနားကနေဝိုင်းမော်ထွက်ဗလတ်မင်းလင်တရာကစုပေါင်းဂိတ်ကို KIA ကတိုက်ခတ်ခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့သမ္မတော်ကသတင်းထုတ်ပြန်ရမှာ23ရက်နေ့ည9:50မိနစ်မှာလက်နက်ကန်20လောက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ကြောင်းလုံခြုံရေးသဘောဖက်ကပြန်လည်ပစ်ခတ်ရမှာ8:05မိနစ်မှာပြန်လည်ဆုတ်ခွာသွားကြောင်းသမ္မတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်